ူရဲ့ဆန္ဒပြမှုတွေကိုနောက်ဆုတ်ပေးမှာမဟုတ်ဘူးလို့ဆူယာစန့်ကျင်ဆန္ဒပြသူတွေကပြောဆိုထားတဲ့အချိန်ထဲမှာပဲအီဂျစ်ရဲတွေကလည်းဆန္ဒပြသူတွေဘက်ကတိုက်ခိုက်လာမှုတွေကိုကာကွယ်ဖို့အတွက်လက်နက်စစ်တွေသုံးပြီးဆက်လက်နှိမ်နင်းသွားမယ်လို့ချင်းချောက်ပြောဆိုထားပါတယ်သမရယာရုကဖေရှားခံလိုက်ရတဲ့မိုဟာမက်မော်စီကိုပြန်လဲယာရုခံအဖို့တောင်းဆိုနေကြတဲ့မွတ်စလင်ညီကိုတော်များအဖွဲ့ဟာဂျာဗျက်ဆူယာကိုအာခံပြီးဆန္ဒပြစုဝေးမှုကြီးတွေကိုဒီကနေ့တောက်ကြနေမှာဆက်လုပ်သွားမယ်လို့ပြောဆိုထားတာပါ။အီဂျစ်အနာဘိုင်တွေကတော့မွတ်စလင်ညီကိုတော်များအဖွဲ့နဲ့မစ္စတာမော်စီကိုထောက်ခံသူတွေဟာအကြမ်းဖက်မှုတွေနဲ့အဖြတ်အမှောက်လုပ်ငန်းတွေကိုလှုပ်ဆောင်နေသူတွေလို့စွပ်စွဲပြောဆိုထားပါတယ်။မွတ်စလင်ညီကိုတော်များအဖွဲ့ကလည်းတိုင်းပြည်ဟာဆက်အာဏာရှင်စနစ်စီပြန်ရောက်သွားပြီလို့ပြောဆိုနေပါတယ်။အစ်ချစ်ရဲတွေကတနက်တွေတန်ကြပ်ကားတွေနဲ့မြေတူးရဲ့ဘူဒူဇာဆက်ကြီးတွေတုံးပြီးကိုင်ရိုမြို့ကဆန္ဒပြစခန်းကြီးတစ်ခုကိုဗုဒ္ဓဦးနေ့ကအကြမ်းဖက်နှိမ်နင်းခဲ့ပါတယ်။ဒီအကြမ်းဖက်မှုတွေအတွင်းမှာတော့တေဆုံးသူ958ဦးရှိတယ်လို့အစိုးရကပြောပေမဲ့မွတ်စလင်ညီကိုတော်များအဖွဲ့ကတော့တေဆုံးသူထောင်ထဲချီရှိတယ်လို့ပြောပါတယ်။ယာယီသုံးရင်ခွဲရုံတွေနဲ့ဖြစ်တယ်လို့ဖန်တီးထားတဲ့ဆေးရုံတွေမှာလူသေအလောင်းတွေနဲ့ကျန်းပြင်တွေပေါ်မှာသွေးတွေအများကြီးတွေ့ရတဲ့အကြောင်းသတင်းထောက်တွေနဲ့မျက်မြင်တွေ့ရှိသူတွေကပြောပါတယ်။ဒီလိုအကြမ်းဖက်နှိမ်နင်းမှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်မှာတော့အနောက်နိုင်ငံအစိုးရတွေကအီဂျစ်ဂျာဖြက်အစိုးရကိုဖိအားတွေတိုးပြီးပေးလာနေပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားကရှိလာတဲ့ကျင်းပဖို့စီစဉ်ထားတဲ့အီဂျစ်နဲ့ဒီပူးတွဲစီလေ့ကျင့်မှုကြီးကိုပယ်ဖျက်လိုက်တဲ့အကြောင်းကြာတာရင်းနေကပြောကြားလိုက်ပါတယ်။ Bright Star လို့ခေါ်တဲ့ဒီနှစ်နိုင်ငံစီလေ့ကျင့်မှုကိုနှစ်နှစ်တစ်ကြိမ်ပြုလုပ်တာဖြစ်ပြီးတော့အီဂျစ်စစ်တပ်ရဲ့စီကျွမ်းကျင်မှုတွေကိုအားဖြည့်ပေးဖို့လည်းဖြစ်ပါတယ်။တကယ်လို့အီဂျစ်အစိုးရအနေနဲ့အရက်သားပြည်သူတွေအပေါ်အကြမ်းဖက်မှုတွေဆက်ပြီးတော့လှုပ်ဆောင်နေမယ်ဆိုရင်အီဂျစ်ကိုနှစ်စဉ်စီးရေးအကူအညီဒေါ်လာ30,000ကျော်ပေးအပ်နေတာ၏ကိုရက်ဆိုင်ပြစ်ဖို့ဆန္ဒရှိတယ်လို့လည်းအမေရိကန်သမ္မတဘရက်အိုဘားမားကပြောပါရရှင်။